မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံများ၏ဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေအရေးလေ့လာဆွေးနွေးခဲ့သလိုမနေ့ပြန်မှာတော့ရိုဟင်ဂျာပဋိပက္ခကိုလေ့လာဖို့ရခိုင်ပြည်နယ်ကိုသွားရောက်မှာပါစစ်တဲ့အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မတ်တင်ကြီးစူးစီးတင်ပြထားပါတယ်ဗြိတိန်နိုင်ငံတိုင်းဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာပါနှစ်ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာပဋိပက္ခကိုကိုယ်တိုင်လေ့လာနိုင်ဖို့သွားမယ်လို့လည်းဝင်းဂျီဟန်ကသူရဲ့ Twitter မှာပြောဆိုထားပါတယ
်။ I'm in Burma this week to see firsthand some of the issues around the humanitarian crisis faced by the Rohingya people.
ရိုဟင်ဂျာခံစားနေရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတချို့ကိုကိုယ်တိုင်ကိုကြလေ့လာဖို့အတွက်ဒီသတင်းပတ်တည်းမှာကျွန်တော်မြန်မာနိုင်ငံရောက်ရှိနေပါတယ်။စစ်ဘက်နဲ့ရပ်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ
်။ Bangladesh ဘက်ကိုထွက်ပြေးရတဲ့ပိန်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုနိုင်ရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစစ်ဘေးရေးမှူးတွေရဲ့အစီအခံစာထုတ်ပြီးနောက်တနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ထွက်ပေါ်လာတာပါမြန်မာဆိုရဘက်ကတော့ကုလအစီအခံစာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်တင်မခံပါဘူးဒီကနေ့ရန်ကုန်ကိုဆက်ရောက်လာတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုထားတဲ့ပြတိုက်ကိုတွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအရေးဆွေးနွေးခဲ့တယ်လို့ရွှေကုံစီတီတော်ကလည်းတွားရောက်ဖူးမြော်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ကိုတွားရောက်တာမှာတော့ထောင်ချခံထားရတဲ့ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိစ္စကိုအလေးထားဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွေ့အမှုဥပိုလ်ကြီးကပြောပါတယ
်။တကယ်လို့ဒီဖြစ်မှာကတော့ journalist တွေထောင်ကြတယ်သူကိစ္စကိုလည်းဒီနေ့တော့မြန်မာနဲ့ရှိပါတယ်။အဲ့တော့ကျွန်တော်တို့ကတော့လက်ရှိမှာလည်းထောင်ထဲမှာထောင်ကြပြီးတော့23လောက်ရှိရဲ့အဲ့ journalist တွေအပေါ်အဝယ်မှာဒီတော့ကတော့ထောင်ထဲအနေနဲ့အမှုမြေကြီးရ46ရောက်ရှိတယ်။ပြီးရင်ဒီညတိယောက်ကထောင်ဟောင်းဒီကနေပြီးတော့ဒီအမှုမြေကြီးရတာရှိတယ်။ဒီနိုင်ငံရေးကျင်းသားတွေမှန်ဆုံးတော့ရေးတော်တော်တုံးတွေအားစိတ်ဆုံးတော်ဆုံးမှုတော့ကျွန်တော်ကြံပြီးလိုက်တာရှိပါတယ်။
တရားဥပဒေနဲ့ဖမ်းဆီးမှုတွေကိုစစ်တပ်တည်းမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေကပါကျူးလွန်နေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့ပြည်ရင်းစစ်အဆုံးသတ်ရေးဒါ့အပြင်အရပ်သားအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးမှာ2008ခုနှစ်အခြေခံဥပဒေကြောင့်အဟန့်အတားဖြစ်ရတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းရင်းမှုဥပိုလ်ကြီးကပြောပါတယ
်။ဟုတ်ဒီမတရားဥပဒေဖမ်းဆီးမှုတွေလည်းဆက်ရှိနေကုန်မယ်။အဲ့လိုရှိတဲ့အချိန်မှာအခုရင်တော့ဒီတမတော်ကပဲဖန်တာပေါ့အခုကတော့တိုင်းမတ်တက်တွေကပါဖန်နေတာလို့ရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ထောက်ဆောင်ရတာရှိပါတယ်။အဲ့ဒီလူတွေရဲ့ခံစားနေရတဲ့ဒုက္ခတွေပေါ့ဒီလိုဒုက္ခတွေချုပ်ငင်းတော့ဖို့ဆိုလို့ရှိရင်တော့ဒီရင်းစစ်ပြီးကိုရပ်ဖို့လိုတယ်ပေါ့ဒီလိုဒုက္ခတွေကိုအတင်းအပြေးဖို့တော့အစိုးရက2008ခုနှစ်ကိုရှိတယ်ဥပဒေကြောင့်အစိုးရမှာဒီအစိုးရပေါ်စီကိုအကောင့်တွေပုံနိုင်ဖို့အတွက်ဒီလိုပြည်ရဲများကရှိမလို့ဒီလိုပြည်ရဲများကဒီကြောင်ကတည်းကဒီလိုမျိုးနေကြကံကြရနေဖြစ်တဲ့အတွက်အစိုးရကအရန်တော့ကံရတဲ့ဆင်းရဲဆိုတဲ့အကြောင်းမျိုးကိုကျွန်တော်တို့ရှင်းပြဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကအကျန်းဖက်တိုက်ခတ်မှုတွေနောက်ပိုင်းလူပေါင်း300ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့ဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန့်ကမနေ့ကကြာတာပတိနေ့မှာစစ်တပ်ရဟတ်ရင်နဲ့တွေ့ရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မှာနေပြည်တော်မှာနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခနောက် Writers သတင်းတော်နှစ်ဦးအကျိုးတို့ကိုဆွေးနွေးမယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးဟန့်ကသူ့ခီးစဉ်မတိုင်ခင်မှာပြောဆိုထားတာဖြစ်ပါတယ်။